မြန်မာနိုင်ငံမှာ2019ခုနှစ်ကနေစလို့2018ခုနှစ်အတွင်းဆင်းရဲမွဲတေမှုနှုန်းကထက်ဝက်ရောကျလာတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်စေကခုနှစ်ဆက်လေးကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအထွေထွေမူဝါဒရေးရာမိန့်ခွန်းရဲ့အဖွဲ့မှာအထူးအလေးထားပြောကြားသွားပါတယ်။မြန်မာနိုင်ငံဟာဒေတာတွင်စီးပွားရေးဖွံ့ဖြိုးမှုအမြန်ဆုံးနိုင်ငံတစ်နိုင်ငံဖြစ်ပြီးတော့ ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကလည်းတိတိတသာတိုးတက်လာတယ်လို့ဝန်ကြီးဦးကျော်တင့်စွေကမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။ရှင်းရဲမွဲတေမှုနှုံကြဆင်းသွားတဲ့အလားအလာကောင်းကိုထိန်းထားနိုင်ဖို့နဲ့စီးပွားဖွံ့ဖြိုးမှုတွေမှာအားလုံးပါဝင်နိုင်ဖို့ဘာတွေဆောင်ရွက်ဖို့လိုအပ်နေပါသလဲဆိုတာကိုတော့ဒီသတင်းမှတ်ရဲ့စီးပွားရေးခန္ဓာမှာမှတ်တင်ကြီးထိုက်စုစည်းတင်ပြထားတာနား ကမ္ဘာ့ဗန်နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကဒီနေ့ဇွန်လကထုတ်တဲ့မြန်မာလူမျိုးထိုင်မှုဆိုင်ရာ2019ခုနှစ်စစ်တမ်းဆင်းရဲမွဲတေမှုဆိုင်ရာအစီအခံစာကမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုထက်ဝက်ကျဆင်းလာတယ်လို့ဖော်ပြလိုက်တာဖြစ်ပြီးတစ်ဆက်တည်းမှာပဲလူဦးရေရဲ့၃ပုံ၃ပုံကအနာဂတ်မှာဆင်းရဲမွဲတေသွားနိုင်တယ်လို့လည်းသတိပေးထားတာပါဒီလိုဆင်းရဲမွဲတေမှုနှုန်းထက်ဝက်ကျဆင်းသွားတဲ့အချက်ကမြန်မာခေါင်းဆောင်တွေနဲ့အစိုးရအဖွဲ့ဝင်တွေရဲ့မိန့်ခွန်းတွေမှာမကြာခဏဆိုသလိုအလေးထားဖော်ပြကြပါတယ်ဒီကရေတရင်ပါကုလသမဂ္ဂအထွေထွေညီလာခံရဲ့မြန်မာနိုင်ငံဆိုင်ရာအထွေထွေမူဝါဒအမိန့်ခွန်းမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ကြီးထောင်စုဝန်ကြီးဦးကျော်တင့်ဆွေကလည်းသူ့မိန့်ခွန်းအဖွဲ့မှာဒီအချက်ကိုအရင်ဆုံးအလေးပေးပြောဆိုခဲ့ပါတယ
်။ Eradicating poverty in all its forms, it is the greatest global challenge. In Myanmar, we pursue a careful balance.between economic and social development on one hand
ဆင်းရဲမွဲတေမှုပုံစံမျိုးစုံအမြင့်ပြုတ်တိုက်ချဲ့ရေးဟာကမ္ဘာတစ်လောအကြီးအမားဆုံးစိန်ခေါ်ချက်ဖြစ်ပါတယ်မြန်မာနိုင်ငံမှာတော့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုကိုတစ်ဖက်မှာဆောင်ရွက်နေတယ်လို့ပဲတခြားတစ်ဖက်မှာလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ရည်ရှိတည်ထောင်ရေးကိုလည်းတစ်ဖက်ကချိန်ညှိဆောင်ရွက်နေပါတယ်ဆင်းရဲမွဲတေမှုတိုက်ချဲ့ရေးအတွက်မြန်မာအစိုးရကပိုင်းခြားဆောင်ရွက်နေပါတယ်ဒါကြောင့်လဲ2005ခုနှစ်ကဆင်းရဲမွဲတေမှု 48.2% ကနေ2019ခုနှစ်အရောက်မှာတော့ဆင်းရဲမွဲတေမှုက24.8%နှုန်းကိုထက်ဝက်ကျဆင်းခဲ့ပြီးကျိုးပန်းမှုရဲ့ရလဒ်တွေပဲဖြစ်ပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကလည်းဒေသတွင်းမှာအထွတ်အထိပ်ဖြစ်လာပြီးနိုင်ငံတကာရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုတိုးတက်လာတဲ့အချက်ကိုလည်းဝန်ကြီးကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ
် Myanmar has also experienced rapid economic growth in recent years becoming one of the regions fastest growing economies
မြန်မာနိုင်ငံကပြီးခဲ့တဲ့နှစ်ပိုင်းလေးအတွင်းဖွံ့ဖြိုးမှုတွက်လက်ခဲ့ပြီးဒေသတွင်းမှာစီးပွားရေးဖွံ့ဖြိုးမှုအများဆုံးနိုင်ငံတစ်ခုဖြစ်လာခဲ့ပြီး2018-19ခုနှစ်အတွင်းနှစ်စဉ်ဖွံ့ဖြိုးမှုနှုန်းက 6.5% နှုန်းအထိရှိလာပါတယ်။မြန်မာနိုင်ငံကစီးပွားရေးကိုဖွံ့နှိပ်ခဲ့တာနဲ့အတူကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပိုင်းမှာလည်းပြည်ပသာတိုးတက်လာခဲ့ပါတယ်။ဒီအလားအလာကောင်းကိုဆက်လက်ထိန်းသားနိုင်ဖို့အတွက်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒတွေကိုပြည်တွင်းနဲ့တစ်ကမ္ဘာလုံးဆိုင်ရာသတိကူအုပ်တွေလွတ်လပ်မှုရှိပြီးအလုံးပါဝင်တဲ့မူဝါဒတွေနဲ့ကန့်ညီအောင်ဆက်လက်ပြင်ဆင်သွားမှာဖြစ်ပါတယ
်။မြန်မာဆင်းရဲမွေးတေမှုနှုန်းအစီအခံစာကိုကမ္ဘာ့ဘဏ်နဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့ကအခုနှစ်ဇွန်လ26ရက်နေ့ကထုတ်ပြန်တဲ့အစီအခံစာထဲမှာတော့မြန်မာနိုင်ငံမှာခမန်းကျေလူ၄ဦးတိုင်းမှာတဦးကဆင်းရဲမွဲတင်နေတယ်လို့ဖော်ပြခဲ့တာပါ2005ခုနှစ်တုန်းကလူရေထက်ဝက်နီးပါးဆင်းရဲခဲ့ရကနေ2019ခုနှစ်အရောက်12နှစ်သာကာလအတွင်းဆင်းရဲမွဲတင်မှုကထက်ဝက်ထိကျဆင်းခဲ့တာဖြစ်ပါတယ်2019ခုနှစ်အတွင်းဆင်းရဲမွဲတင်မှုသတ်မှတ်ချက်ကအရွယ်ရောက်ပြီးသူတဦးအနေနဲ့တရက်ကို1590ချက်ဝင်ဝင်မရှိသူကိုဆင်းရဲမွဲတေသူဖြစ်သတ်မှတ်တာဖြစ်ပါတယ်။လူဦးရေရဲ့၃ပုံ၃ပုံကအနာဂတ်မှာဆင်းရဲခြင်းနှက်သွားနိုင်ခြင်းရှိတယ်လို့ကမ္ဘာ့ဘဏ်အစီအခံစာမှာသတိပေးထားပါတယ်။မြန်မာနိုင်ငံတွင်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေပြည်ပြည်သားသားဖွံ့ဖြိုးလာတဲ့တစ်ချိန်မှပါပဲဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ညီညာဆွတ်လုပ်ခဲ့ရသူတွေရဲ့မျက်နှာမှုတွေကလည်းရှိနေပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုဖြစ်တဲ့ရန်ကုန်ကတီလဝါအထူးစီးပွားရေးဆောင်ကိစ္စမှာပဲညီညာရိုကြီးနေရသူတွေရှိနေသေးပါ မြေယာရောကြီးကိစ္စကိုကိုယ်တိုင်လိုက်ပါဆောင်ရွက်ပေးနေတဲ့ရန်ကုန်တိုင်းချောက်တန်းမြို့နယ်ပြည်သူ့လွတ်တော်အမတ်ဒေါ်အေးမြမြမျိုးရဲ့အတွေ့အကြုံကိုမျှဝေရရင်တော့
ဒီမှာရတော့လာတယ်အရင်ကောင်းတယ်ဒါပေမဲ့ဒီမှာနိုင်ငံရဲ့အားထားရမယ့်စီမံကိန်းတွေဖြစ်တယ်ပေါ့နော်ဆိုတော့ဒီမှာအရင်ဝန်တာလဲကျေးဇူးတင်တယ်သို့တော်လည်းပဲကျွန်တော်တို့ဒေသကားလူတွေကတရားတွေအများကြီးပိုင်ဆိုင်ပြီးတော့မှဆုံးလို့ပေးပြီးတော့မှဒါဒီမြန်မာစီဝါနိုင်ငံစီဝါတက်တယ်ပေါ့နော်ငွေတက်တယ်ငွေလုံးလာနေကောင်းတယ်ဆိုဒီဒေသကကျွန်တော်တွေရဲ့ဆိုတရားဟောဒီရဲ့ဖြစ်ကျုပ်တက်မှုရဲ့ဘယ်လိုပါဖို့လို့ရပေါ့နော်ဒီမှာဆိုင်မမတောင်းဆိုတာကြားပါပဲ
ဖွံ့ဖြိုးမှုနဲ့အတူပဲဒေသခံတွေရဲ့အလို့အကန့်အခွင့်အလမ်းတွေကလည်းမတိကျမရေရာပါဘူးဆက်မှုဆောင်စီးပွားရေးဆောင်လို့ဖွံ့ဖြိုးရေးလုပ်ငန်းကြီးတွေမှာအများစုဒေသခံတွေအနေနဲ့လောက်ခလာစားကောင်းတဲ့အလို့အကန့်ကောင်းမျိုးမရနိုင်တာကြောင့်လည်းစီးပွားရေးအခြေပြတ်သွားရတာမျိုးရှိနေပါတယ်ကိုယ်တိုင်တွေ့ကြုံသိရှိထားတဲ့ပြည်သူ့လွှတ်တော်အမတ်ဒေါ်အေးမြမြမျိုးက
ဒီအရွာတောင်ပူကြီးဖြစ်များတယ်။နေရာနဲ့အတက်မွေးရဲ့နေရာလေ။စမုတ်ဆုံးမှာအတက်မွေးဝန်းဆောင်လို့ဖို့အတွက်အရင်အစီအမံကိုကျွန်တော်တို့ ready ချင်နေဘူးပေါ့နော်။ဆိုတော့ကျွန်တော်ဒီစွန့်လိုက်ရတယ်။ရောကြီးရတော့ရတယ်ပေါ့။အဲ့တော့အဲ့ဒါရတဲ့ရောကြီးပုံမှာဟိုတော့ဘွားအောင်လို့ဖို့စီမံခံခွဲဖို့စီဝါရှာဖို့ဆိုတာလေအစီအစဉ်မဖြစ်လိုက်တော့ပစ္စတာသုံးလို့ပုံသွားတယ်ပေါ့လေ။ဆိုတော့ကတော့အဲ့ညာမှာရှိတဲ့သူတွေကစီစမုတ်ဆုံးကပြောင်းလို့လို့လဲဆိုရင်လေခြံကောင်းလို့ဆိုတော့ဒီအောက်ခြေကိန်းလို့ဆိုရင်မနောက်ဘူးပေါ့နော်။ကြောက်ရအောင်ပေါ့။
ဖွံ့ဖြိုးရေးလုပ်ငန်းတွေမှာနေရာတင်းထန်ရသူတွေတင်မဟုတ်ဘဲမျက်နာရတတ်သူတွေလည်းရှိပါတယ်။ရန်ကုန်မြို့နယ်မြစ်ချထတဲ့တဖက်ကမ်းဒလမြို့နယ်ကိုမြစ်ကူးတရားကြီးနဲ့ချိတ်ဆက်မဲ့အရေးမှာအလို့အကန့်ဆုံးရှုံးနိုင်ခြေရှိသူတွေလည်းရှိပါတယ်။ကိုအောင်မျိုးဝင်းတို့လိုဆဲဆင်းနေတဲ့ချီကရုပ်ပဲ့ကန်လှုပ်လာသူတွေပါ
။တွေ့ရကြိုးတွေ့ပြီလား။ဖြည့်လည်းပြည့်လည်းပြတ်သွားပြီလေကျွန်တော်ဒီမင်းလှုပ်ရှားလို့ရတော့မှာပဲ။ဒီတရားတော့အကုန်လုံးကောင်းသားမှာကိုကိုရီးယားတော့ညင်လာတော့ခံရပါပဲလေနင်းနေများတော့ဒါပါပဲ
ဒါကအဖွင့်ဖြိုးဆုံးရန်ကုန်ရဲ့အနီးတစ်ဝိုက်ကအခြေအနေတွေပါကမ္ဘာပတ်နဲ့ UNDP ရဲ့စည်ရဲမွေးတင်မှုဆိုင်ရာစစ်တမ်းမှာတော့စည်ရဲမွေးတင်မှုအများဆုံးကကြီးမဲ့ဒေသတွေမှာလို့ဆိုထားပါတယ်မြန်မာစည်ရဲမွေးတင်မှုနှုန်းထက်ဝက်လွတ်ကျသွားတဲ့အထင်ကြီးစရာအောင်မြင်မှုကြီးအတွေ့ကမ္ဘာပံရဲ့မြန်မာဆန်ရယာယီညွှန်ကြားမှုကဘော့စိုက်ခိယံကချီးကျူးပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ထွန်းနေတဲ့စီးပွားရေးတိုးတက်မှုတွေကအကျိုးအမြတ်တွေကိုအားလုံးခံစားခွင့်အသေးချာရရှိစေရင်းနဲ့ပိုပြီးပါဝင်မှုရှိတဲ့ဖွံ့ဖြိုးမှုဖြစ်လာဖို့အတွက်တော့အထူးညီမှန်းချက်နဲ့ဆောင်ရွက်ဖို့လိုအပ်နေတယ်ဆိုလဲသူကအထောက်ပြထားပါလို့ရှင်